ကမ္ဘာ့အင်အားကြီးခုနှစ်နိုင်ငံ G7 အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေထိပ်သီးညီလာခံအင်္ဂလန်မှာကျင်းပနေချိန်မှာပဲမြန်မာအရေးကူညီဖြည့်ရှင်းပေးဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ဗြိတိန်နိုင်ငံရောက်မြန်မာအရေးလှုပ်ရှားသူတွေသာမကဥရောပနဲ့အမေရိကတိုက်မှာရှိနေသူတွေကပါ G7 အဖွဲ့ကြီးကမြန်မာအရေးမှာတက်တက်ကြွကြွဥဆောင်ဖြည့်ရှင်းပေးဖို့နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအတိအမှတ်ပြုလက်ခံပေးဖို့တောင်းဆိုလိုက်ကြပါတယ်။ဒီအကြောင်းကိုပြောပြခြင်းပါတယ်။ဗြိတိန်နိုင်ငံကောမွန်မြို့မှာကျင်းပနေတဲ့ G7 ထိပ်သီးညီလာခံမှာနိုင်ငံတကာအရေးအရာကိစ္စတွေကိုကန့်တွဲရမှာမြန်မာအရေးကိုလည်းဦးစားပေးဖို့နိုင်ငံတကာရောက်မြန်မာအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြတာပါ G7 ထိပ်သီးစုပွဲလို့ရကောင်းဝမ်းမြို့ကန်းကျင်နားမှာကုတိုင်သွားရောက်ဆန္ဒပြတောင်းဆိုခဲ့သူတွေကတူဦးဖြစ်တဲ့မြန်မာအရေးလှုပ်ရှားသူဒေါက်တာတက်ကူကတော့ကမ္ဘာ့အင်အားကြီးနိုင်ငံတွေဥဆောင်ပြီးမြန်မာအရေးကိုထိထိရောက်ဖြေရှင်းဖို့တောင်းဆိုခဲ့ကြတာလို့ပြောပါတယ
်ကျွန်တော်တို့ရဲ့မြန်မာအရေးကို G7 လာတက်တော့ခေါင်းဆောင်များအားလုံးကနေပြီးတော့အာရုံစိုက်အောင်လို့ကျွန်တော်လုပ်တဲ့ဟာပါနံပါတ်၁က NUG ကိုမြန်မာပြည်ရဲ့အစိုးရအဖြစ်အတိအမှတ်ပြုလက်ခံပေးရေးပေါ့နော်နံပါတ်၂ကမြန်မာနိုင်ငံမှာဒီ6အနာရှင်စနစ်ပြုတ်ကြရေးပေါ့နော်အမြန်ဆုံးပြီးဆုံးအောင်ကူညီဆောင်ရွက်ရေးပေါ့နော်နံပါတ်3ကကြတော့ဒီ military နဲ့အခုသူတို့တွေဆက်ဆက်နေတဲ့ဟာတွေကိုအမြန်ဆုံးရပ်တန့်ဖို့ပေါ့နော်ပြီးရဲ့အခါမှာနံပါတ်4ကတော့ military ကို sanction တွေပို့လို့ဖို့ပို့ပြီး action တွေလုပ်ဖို့အဲ့ဒါတွေကိုတောင်းဆိုပါတယ် statement တွေပဲထုတ်တာဒီကဘာမှမရှိောက်ပါဘူး action ယူပါဆိုပြီးတော့ကျွန်တော်တို့တွေတောင်းဆိုပါတယ်ဒီနေ့တည့်ရတယ်ပါခင်ဗျာသူပလိတ်တွေကလည်းအားလုံးတနေရာထဲမှာပဲလာချပေးထားပြီးတော့ကျွန်တော်တို့လူ900လောက်ခန့်မှန်ပါတယ်ကျွန်တော်တို့လူ900လောက်အနည်းဆုံးရှိပါတယ်ခင
်ဗျာ။ကမ္ဘာလုံးဆိုင်ရာမြန်မာနေဦးဒေါ်လာရေးအထင်မှလှုပ်ရှားမှုအဖြစ်ဥရောပအာရှနဲ့အမေရိကတိုက်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း20ကျော်မှာဆန္ဒပြတောင်းဆိုကြတဲ့အတဲအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့မြန်မာစစ်တမ်းရုံရှိဆန္ဒပြပွဲနဲ့ပတ်သက်ပြီးဥယျင်အေးကအခုလိုရှင်းပြပါဗျာ
။ဒီနေ့ပွဲကလည်းအဲကျွန်တော် G7 ကနိုင်ငံခေါင်းဆောင်တွေကိုကျွန်တော်အဓိကဦးတည်ပြီးတော့ကျွန်တော်တို့ဒီဆန္ဒပြပွဲလှုပ်တာဖြစ်ပါတယ်အတကဘာလုံးမှလှုပ်တာဖြစ်ပါတယ်သူတပြင်းတော့ဒီ G7 တမ်းကြီးတွေပေါ့နော်စစ်ကောင်စီကခေါင်းဆောင်တွေကိုတက်ကက်ထားပြီးတော့ထိရောက်တဲ့ရေယူပိတ်ဆို့မှုတွေဂျူရန်ကတင်ထားတဲ့ဒီကဘာလုံးဆိုင်ရာလက်နက်ရောင်းချမှုပိတ်ဆို့ရေးအချက်ကို G7 အနေနဲ့ပြင်းပြင်းထန်ထန်ပြန်ပြီးတော့ဆက်သွင်းတောက်ဆိုသွားဖို့ G7 အနေနဲ့ဒီထက်ပိုပြီးတော့ပြင်းပြင်းထန်ထန်အစ်ပေးဆောင်ရွက်မှုတွေလုပ်ဖို့ကျွန်တော်တို့တောင်းဆိုတာဖြစ်ပါတယ်ဒါအပြင်ကိုကျွန်တော်တို့အချိန်တည်းမှာပဲကျွန်တော်တို့ပြည်သူလူထုကိုကိုးစားပြုထားတဲ့ NUG တော့အမျိုးသားညီညွတ်ရေးအစိုးရသာရှိရအဲ့မျိုးသားညီညွတ်ရေးအစိုးရကိုလည်းကျွန်တော် G7 မှာရှိတဲ့နိုင်ငံတွေအနေနဲ့တိမပြုဆက်ဆံပြီးတော့အကူအညီပံ့ပိုးပေးသွားဖို့အချက်နှစ်ချက်ပေါ့နော်။ဒါဒီပြင်းဆန္ဒပြပွဲအဓိကဦးတည်ချက်ပါ။အ
မေရိကန်ပြည်ထောင်စုအတွင်း Washington DC, New York, San Francisco နဲ့ Boston မြို့တွေမှာကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုဆန္ဒပြပွဲတွေဇွန်လ12ရက်နေ့ကတပြန်နက်တည်းလှုပ်ခဲ့တာပါ။ Netherlands နိုင်ငံ Dahan မြို့မှာပြုလုပ်တဲ့ဆန္ဒပြတောင်းဆိုပွဲအတွင်းကမ္ဘာနိုင်ငံကြီးတွေအနေနဲ့မြန်မာစစ်တပ်ကိုလက်နက်ပစ္စည်းတွေမယောင်းချဖို့တောင်းဆိုခဲ့တယ်လို့မတင်းတင်းဆွေကပြောပါတယ
် G7 ကိုဘာလို့တိုက်တွန်းနေတယ်လဲဆိုတော့ဒီအာနာယုစစ်တပ်ကိုလက်နက်တွေမရောင်းဖို့ကိုမြန်မာတို့အနေနဲ့တိုက်တွန်းခြင်းတယ် NUG CRPH ကိုအပိအမှတ်ပြုစေခြင်းတယ်အဲ့ဒီဟာမြန်မာတို့အတွက်အဓိကပါပဲ
အလားတူကနေဒါနိုင်ငံရောက်မြန်မာနိုင်ငံသားတွေကလည်း G7 ထိပ်သီးခေါင်းဆောင်တွေကိုတောင်းဆိုခဲ့ကြပါတယ်ကိုတင်မတီစောစောပြောတာက
G7 မှာကျွန်တော်တို့ကနေဒါကအဓိကအားဖြင့်ပေါ့နော်တခြားနိုင်ငံတွေနဲ့တွဲပြီးတော့ပေါ့နော်မြန်မာအရေးမှာပုံမတက်ကြွတာလှုပ်ရှားဖို့ဆိုတဲ့အချက်ကိုကျွန်တော်တောင်းဆိုတော့ပါတယ်ဒီစစ်ကောင်စီနဲ့ပတ်သက်တဲ့တို့ရဲ့ဒီအတိုင်းဝိုင်းနေမိသားစုဝင်တွေအစပေါ့နော်တော်တော်များကိုဗီဇာတွေပိတ်ထားတယ်ကျွန်တော်တို့ဗီဇာ extension တွန်းပေးတော့တာလေစသဖြင့်ပေါ့ဒါမျိုးတွေနဲ့ပတ်သက်လို့တင်တယ်နိုင်ငံတွေကလည်းပဲကျွန်တော်တို့ဒီကနေဒါမှာရှိနေတယ်အစိုးရကျားနိုင်ငံကြီးတွေမှာရှိနေတယ်အစိုးရတွေကတို့သက်ဆိုင်ရာနိုင်ငံမှာရှိနေတယ်မြန်မာတိုင်းရုံးကတန်အမတ်တွေကိုခေါ်ပြီးတော့ဖိအားပေးဖို့အဲ့ဒါတွေကိုကျွန်တော်တို့တောင်းဆိုတာပါတယ်အဲ့ဒါတွေလို့တင်ပါတယ်
အာရှမှာဆိုရင်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေမှာစနေနေ့ကကမ္ဘာလုံးဆိုင်ရာမြန်မာနေဦးဒေါ်လာရေးအထိမ့်အမှတ်လှုပ်ရှားမှုလုပ်ခဲ့ကြပါတယ်။ရှေ့တစ်ပတ်ဇွန်လ19ရက်နေ့ဟာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့မွေးနေ့ဖြစ်တာမို့ဒီကမ္ဘာလုံးအတိုင်းအတာနဲ့လှုပ်ရှားမှုတွေပြုလုပ်ကြမယ်လို့မြန်မာရေးဆောင်ရွက်သူတွေကပြောပါတယ်ခင်ဗျာ။